ီတော်သားတော်တန်ရှင်သောဝိညာဉ်တော်၏နာမတော်မြတ်၏အာမင်ချစ်လက်စွာသောညီကိုမောင်နှမအပေါင်းတို့ကနေ့အဖြစ်မတ်လ31ရက်နေ့မတ်လ9တနင်္ဂနွေနေ့ဖြစ်ပါတယ်2019ခုနှစ်ဖြစ်ပါတယ်ဝါရင်းသရုတ်ထတနင်္ဂနွေနေ့လည်းပဲဖြစ်ပါတယ်ကနေ့ကျွန်တော်တို့တောက်ရှုဖို့အတွက်ပေးထားတဲ့ကျမ်းချက်ကတော့တလူကာခန်းရင်15ခန်းငယ်1ကနေ3အခန်းငယ်17ကနေ32ဖြစ်တဲ့ပျောက်သောသားရဲ့ဒီပုံဥပမာနဲ့သခင်ဇူးဖျားရှင်ကျွန်တော်တို့ကိုထောက်ရှုဖို့အတွက်ကြင်ကြံဖို့အတွက်တူယူဖို့အတွက်ထောက်ရှုစဉ်းစားဖို့ပေးထားတဲ့ကြံချက်ဖြစ်ပါတယ်ဥစွာပထမကျွန်တော်တို့ဒီကြံချက်ကိုအတူတကွနားထောင်ကြည့်ကြရအောင်အခန်းကြီး15ခန်းငယ်1ကနေ3ကြတော့ဘာပြောထားသလဲဆိုတော့အခွန်ခံသူတို့နဲ့ပြည့်ရှိသူတို့သည်ကရောဤတရားတော်ကိုကြားနာရန်အထံတော်သို့ချင်းကကြ၏ထိုအခါဖာရိစီတို့နှင့်ကျမ်းတဆရာတို့ကဤသူသည်ပြည့်ရှိသူတို့ကိုလက်ခံ၍သူတို့နှင့်အတူစားတော့ပါသည်တကားဟုပြစ်တင်ပြောဆိုကြ၏ကရောကလည်းသူတို့အားဤပုံဥပမာကိုမွဲ့တော်မူ၏ကျေစုဒီပုံဥပမာနဲ့နှိုင်းပြီးတော့နောက်သင်္ကန်းစာပြည့်တဲ့အကြောင်းကတော့ပျောက်သောသားရဲ့ပုံဥပမာဖြစ်ပါတယ်ဒီတန်လူကာခန်းကြီး15ခန်းငယ်17ကနေ32အထိနော်ကျမ်းချက်ဖြစ်ပါတယ်ခုကျမ်းချက်ကိုဆက်ဖတ်မယ်တဖန်ကိုရောကမိတ်တော်မူသည်မှာလူတူဦးသည်သားနှစ်ယောက်ရှိထိုသူတို့နှစ်ယောက်တွင်သားငယ်ကအဖကျွန်တော်နှင့်ဆိုင်သောအမွေကိုကျွန်တော်အားပေးပါဟုဆိုလေဖခင်သည်မိမိဥစ္စာပစ္စည်းများကိုသူတို့အားခွဲဝေပေးလေ။ရဲ့များမကြာမီသားငယ်သည်မိမိရရှိသမျှဥစ္စာတို့ကိုစုသိမ်းလေ။ဝေးလံသောတိုင်းတစ်ပါးသို့စုသိမ်းပြေးလေ။ဝေးလံသောတိုင်းတစ်ပါးသို့ထွက်သွား၍ထိုအရာတွင်အပျော်ပါလိုက်စားလေ။မိမိဥစ္စာပစ္စည်းတို့ကိုဖြုံးတီးလေ။သူ၌ရှိသမျှတို့ကိုသုံးဖြုံး၍ကုန်သောအခါထိုတိုင်းပြည်၌ပြင်းထန်သောငါမုံခေါင်းပါခြင်းဘေးဆိုင်တယောက်သည်ဖြင့်သူသည်လည်းဆင်းရဲချွတ်ချုံကြလေထို့ကြောင့်သူသည်ထိုပြည်သားတဦးထံသွားရောက်လှုပ်လှုပ်ခဲ့ရာထိုသူကသူအားမိမိ၏ဝက်များကိုထိန်းချောင်းအစာကျွေးရန်လဲတော်သူစေလို့လေသူသည်ဝက်များစားနေသောပဲတောင်များကိုပင်စားလိုသောဆန္ဒရှိတော်လေမိသူကားမြတ်သူအားစားเสียမပေးကြချေထိုကားသူသည်အမြင်မှန်ရလျက်ရေရွတ်တည်မှငါဖဤအစီကံများသည်ဝါလင်စွာစားရလျက်ပူရှံနေကြပြီတကားငါမူကားဤရ၌ဤရတွင်အစာငတ်၍သေရတော်မူငါသည်ထ၍ငါ၏အဖထံသို့သွားလျက်အဖကျွန်တော်သည်ကောင်းငင်ကို၎င်းအဖကို၎င်းပြစ်မှမိပါပြီကျွန်တော်သည်အဖဤသားဟု၍အခေါ်မခံထိုက်ပါပါဤစေကံတယောက်ကဲ့သို့ကျွန်တော်ကိုထားပါဟုငါဆိုမိဟု၍ပြောလေထို့တော့သူသည်ထ၍သူ၏အဖထံသို့သွားလေသူလာနေသည်ကိုအလှမ်းဝေးသည့်နေရာမှမြင်ရသောသူ၏အဖသည်ဖခင်မြတ်တာဖြင့်သူထံသို့ပြေးသွားပြီလေအာပတယပွေဖက်နှမ်းရှုပ်လေသာဖြစ်သူကလည်းအဖကျွန်တော်သည်ကောင်းငင်ကို၎င်းအဖကို၎င်းပြင့်မှားမိပါပြီကျွန်တော်သည်ဖာဤသားဟု၍ပင်အခေါ်ခံရန်မထိုက်တန်တော့ပါဟုပြောဆိုလေသို့သောဖကမိမိ၏အစီကံတို့အားဆိုသည်ကအကောင်းဆုံးသောဝိယုံကိုအမြန်ယူလာ၍သူ့ကိုဝတ်ဆင်ပေးကြလောသူ၏လက်၌လည်းလက်စုကို၎င်းသူ၏ခြေတို့၌ဖနကို၎င်းစုပေးကြလောစုဖြိုးအောင်ကျွေးထားသောနွားငယ်ကိုယူခဲ့၍သကြလောငါတို့သည်စပွဲ၌ချင်းပါ၍ငါတို့သည်စားတောက်ပွဲချင်းပါ၍ပျော်ရွှင်ဝမ်းမြောက်ကြကုန်အကြောင်းမူကားငါ၏သားဤသူသည်တေပြီမှယခုအသက်ရှင်ပြန်အသက်ပြန်ရှင်လေပြီသူသည်ပျောက်ဆုံးပြီမှယခုသူ့ကိုပြန်တွေ့ရလေပြီဟုဆို၏ထို့နောက်သူတို့သည်ပျော်ဝဲရွှင်ပွဲကိုစတင်ချင်းပါကြကုန်၏ထိုအချိန်၌သားကြီးဖြစ်သူသည်လယ်တော်တွင်ရှိနေ၏သူသည်ပြန်လာ၍အိမ်အနီးသို့ရောက်သောအခါတိမုတ်တန်နှင့်ကကုန်တန်တို့ကိုကြားရလေ။ထို့ကြောင့်သူသည်အစီကံတူကိုခေါ်၍မိသည့်အကြောင်းအရာဖြစ်သည်ကိုမေးလေ။ထိုအစီကံကလည်းသင်းညီပြန်ရောက်လာပြီးသူ့ကိုဘေးကင်းစွာပြန်တွေ့ရသောကြောင့် သင်ရဖသည်ဆူဖြိုးသောနွားငယ်ကိုတတ်လိပြီဟုဆို၏။တာကြီးဖြစ်သူသည်အမျက်ဒေါသထွက်သောကြောင့်အိမ်တွင်သို့ဝင်ရန်ငြင်းဆန်လေ။သူ၏ဖသည်လည်းပြင်သို့ထွက်လာပြီလေ။သူ့ကိုဖြောင်းပြပြောဆိုလေ။သို့တော်သူကမိမိဖပြန်ဖြေသည်မှာကျွန်တော်သည်အဖကိုနှင့်ပေါများစွာလှုပ်ကြွေးခဲ့ပါပြီ။ကျွန်တော်သည်အဖ၏ဩဇာကိုတခါမှမလွန်ဆန်ခဲ့ဘူးပါ။သို့သောအဖသည်ကျွန်တော်၏မိတ်ဆွေများနှင့်အတူပျော်ရွှင်စွာစားတောက်ရန်စိတ်ကလေးတကောင်းကိုမျှကျွန်တော်ကိုမပေးဘူးပါ။အဖ၏ဥစ္စာပစ္စည်းများကိုပြည့်တစားများနှင့်ပျော်ပါဖြုံးတိပြည့်ခဲ့သည့်ဤသာပြန်လာသောအခါအဖသည်ဆူဖြိုးသောနွားငယ်ကိုသူ့အတွက်သတ်လိုက်ပြီ။အဖကလည်းလူကလေးသင်သည်ငါနှင့်အတူအစဉ်နေထိုင်၏။ငါ၏ဥစ္စာရှိသမျှသည်သင်၏ဥစ္စာဖြစ်သည်။သင်ညီဤသူသည်ကသေပြီးမှရှင်ပြန်၏။ပျောက်ဆုံးပြီးမှသူ့ကိုပြန်တွေ့ရသောကြောင့်ငါတို့သည်ဝမ်းမြောက်ကြလေပျော်ရွှင်ပွဲကိုကျင်းပသင့်ပေသည်ဟုသူအားသူသာပြန်ပြောလေသည်ဟုမိန့်တော်မူ၏။ဤသည်ကယေရှုသခင်မွန်မြတ်သောဧဝံဂေလိတရားတော်ဖြစ်သည်။ချစ်လားစွာသောညီကိုမောင်နှမပေါင်းတို့ပြောက်တော်သားရဲ့ပုံဥပမာဖြစ်ပါတယ်။သခင်စုဟာအပြစ်ရှိသူတို့ကိုလက်ခံပြီးသူနဲ့အတူစားတော့ပါတကားလို့ဖာရိစေဥတို့နဲ့ကျမ်းတဆရာတို့ပြောတဲ့စကားဟာဖြစ်ရင်ကျွန်တော်တို့အတွက်ခွန်အားရစရာစကားခွန်ဖြစ်ပါတယ်။ဘာဖြစ်လို့လဲဆိုတော့သခင်စုဟာပြစ်ရှိသူဖြစ်ကြတဲ့ကျွန်တော်တို့ကိုမပြစ်ထားဘူးဆိုတဲ့သဘောကိုဆောင်ခြင်းပဲဖြစ်ပါတယ်။တမာရကုခိုင်းနဲ့ခန်းငယ်18မှာသခင်ယေရှုရဲ့ခံယူချက်ကိုပေါ်ပြထားတာတွေ့ရပါတယ်။ဘာလို့ပြောထားသလဲဆိုတော့ကျမ်းမာတဲ့သူတွေဟာဆေးသမားကိုအလိုမရှိဘူး။မကျမ်းမာတဲ့သူတွေသာလျှင်ဆေးသမားကိုအလိုရှိတယ်လို့ပြောပြတဲ့နောက်ငါဟာဖြောက်မှတ်တဲ့သူတွေကိုမဟုတ်အပြစ်သားတွေနောင်တရဖို့အတွက်ကယ်တင်ဖို့အတွက်ငါလာခြင်းဖြစ်တယ်ဆိုတာကိုလည်းပဲဒီသံမာကုခိုင်းနဲ့ခန်းငယ်18မှာကျွန်တော်တို့ကိုပြောထားတာရှိပါတယ်။ဒါကြောင့်ပြစ်သားများဖြစ်ကြတယ်ကျွန်တော်တို့တွေဟာမျောလင့်ခြင်းပျောက်ဆုံးသွားပြီဆိုပြတဲ့နောက်စိတ်မပြည့်ဖို့လိုပါတယ်။ယနေ့ပျောက်သွားတဲ့သားပုံဥပမာလည်းပဲစံစာကအကျက်တဝင့်ရှင်းရှင်းလင်းလင်းပြောပြထားပြီးသားတွေ့ရပါတယ်။ဘယ်နည်းဘယ်ပုံနဲ့ပဲပျောက်သွားနောင်တယူပြတဲ့နောက်ပြန်လာဖို့အတွက်အဖြစ်ဖြစ်သူကအမြဲတမ်းကြိုးစုံနေသလိုဖျားသခင်ကလည်းပဲအဲ့လိုပဲအမြဲတမ်းကျွန်တော်တို့ကိုကြိုးစုံနေပါတယ်။ဒီနေ့စံစာထဲမှာပါတဲ့ဖခင်ဖြစ်သူကသနာချင်းနဲ့ပြည့်ဝတဲ့ဖျားသခင်ကိုပုံဆောင်ပြီးတဲ့နောက်ပြောထားတဲ့တာရကဖြစ်ပါတယ်။အိမ်ကထွက်သွားပြီးပြန်လာတဲ့သားကိုပြေးဖက်နှမ်းရှုပ်ပြီးတဲ့နောက်ပွဲတွေလမ်းတွေကျင်းပပေးပါတယ်။သူဘာတွေလုပ်ခဲ့တဲ့ဘယ်ငွေတွေဘယ်လိုဖြုံးခဲ့တဲ့ဘာတွေလုပ်ခဲ့တဲ့ဆိုတာကိုအဖေဖြစ်တဲ့သူကတခွန်းမှကိုမမေးပါဘူး။အဖေအတွက်ပျောက်သွားတဲ့သားပြန်ရောက်ပြီးတခြားသူမှဘာမှမလိုတော့ဘူး။သားပဲလိုတယ်သားပြန်ရောက်ပြီဒါပဲရည်ကြည့်ပါဒါဟာဖခင်ရဲ့ချစ်ခြင်းကိုပြတ်တာတာဖခင်ရဲ့တနာခြင်းကိုပေါ်ပြခြင်းပဲဖြစ်ပါတယ်ဖခင်သခင်ရဲ့တခုတည်းသောဆန္ဒဟာသူ့ရဲ့သားသမီးတွေတစုတစည်းစီရှိစေခြင်းနဲ့ဆန္ဒပဲဖြစ်ပါတယ်အသင်းတော်ဟာလည်းပဲသခင်ယေရှုရဲ့အလုပ်ကိုဆက်လက်လုပ်တဲ့အသင်းတော်ဖြစ်ပါတယ်သခင်ယေရှုရဲ့ဆန္ဒနဲ့အလုပ်ကဘာလဲဆိုတော့ကအပြစ်ကြောင့်ကွဲလွင့်ပြီးဝေးသွားနေတဲ့သူတွေအလုံးပြန်လဲပြည့်နောက်စုံစည်းတနေရာထဲမှာပြန်လဲစုံစည်းပြည့်နောက်ချစ်ချစ်ခင်ခင်နေကြဖို့အတွက်ပဲသခင်စုကလူဖြစ်ကိုယူပြီးကားတယ်မှာအသေးခံခြင်းပဲဖြစ်ပါတယ်ဒီမစ်ရှင်ကိုသခင်စုရဲ့မစ်ရှင်ကိုကတ်လေးတင်းတော့ကျွန်တော်တို့ကနေပြည့်နောက်ဆက်လက်ပြီးလှုပ်ဆောင်ကြတာဖြစ်ပါတယ်အသင်းတော်အလုပ်လည်းပဲဒါပါပဲဒါအပြစ်ကြောင့်ကွဲလွင့်ဝေးကွာနေကြတဲ့သူတွေအားလုံးပြန်လဲစုံစည်းပြည့်နောက်ချစ်ခင်စွာနေကြဖို့အတွက်လူဆောင်မှုဟာဒါအသင်းတော်ရဲ့တာဝန်အလုပ်ဖြစ်ပါတယ်။လူမျိုးပေါင်းစုံဘာသာပေါင်းစုံတနေရာထဲမှာချစ်ချစ်ခင်ခင်စီစီလုံးလုံးအတူတကွရှင်တွဲနေထိုင်ခြင်းဟာဘယ်လောက်တော်မှသာယာပျော်ရွှင်မှုကောင်းပါသလဲ။တူကိုတူလေးစားချစ်ခင်ကူညီရိုင်းပင်းကြတဲ့ community လူအဖွဲ့အစည်းဖြစ်အောင်လူတိုင်းကြိုးစားကြရမှာဖြစ်ပါတယ်။ community ဆိုတာကတော့တယောက်နဲ့တယောက်အတွက်အသက်ရှင်တဲ့လူအဖွဲ့အစည်းပဲဖြစ်ပါတယ်။အင်္ဂလိပ်လိုပြောရမယ်ဆိုလို့ရှိရင် community is a group of people who live for one another ဖြစ်ပါတယ်။ဒါကြောင့်ကျွန်တော်တို့အားလုံး နော်လူမျိုးဝင်ရဲ့ဘာသာမျိုးအားလုံး community ဆိုတဲ့နော်တယောက်နဲ့တယောက်အတွက်အသက်ရှင်ပေးတဲ့သူများတွေစုစည်းရာနေရာတစ်ခုဖြစ်မိမိတို့ရှိသောနေရာမှာဖန်တီးနိုင်မှုအတွက်စူးစမ်းကြပါဖရာသခင်ရဲ့ကျေးဇူးတော်လည်းဆက်လက်တောင်းခံကြပါလို့အားလုံးကိုတိုက်တွန်းလိုက်ပါတယ်ဖရာသခင်တို့အူးစီကိုကောင်းကြီးပေးပါစေ